မြန်မာနိုင်ငံမှာအမျိုးသားလူ့အခွင့်အရေးကော်မရှင်တရက်ဖွဲ့စည်းလိုက်တာကိုကြိုဆိုပေမဲ့ဒီဘွဲ့အနေနဲ့ဘလောက်ထိလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်မလဲဆိုတာတော့သတိထားစောင့်ကြည့်ဖို့လိုတယ်လို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်တခြားနိုင်ငံရေးပါတီတွေကပြောပါတယ်။ဒါပေမဲ့အခုဖွဲ့လိုက်တဲ့ကော်မရှင်ဟာဝန်ထမ်းဟောင်းတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လွတ်လပ်စွာလူ့အခွင့်အရေးအခြေအနေတွေကိုလေ့လာလှုပ်ဆောင်နိုင်မှာဖြစ်တယ်လို့လည်းသမရအကြံပေးအဖွဲ့ရဲ့အဖွဲ့ဝင်တဦးကပြောဆိုခဲ့ပါတယ်။ဒီလိုသုံးသက်ချက်တွေကိုတော့မသိန်းသီရီကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံကလူ့အခွင့်အရေးခြေနေတွေကိုမြင့်တင်ဖို့အတွက်အငိမ့်စားတန်တမန်ဟောင်းတွေ၊အငိမ့်စားပညာရေးဆိုင်ရာပေါမောက်ခတွေနဲ့အတူအစိုးရဝန်ထမ်းဟောင်း15ဦးနဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်တရက်ကိုဖွဲ့စည်းလိုက်တယ်လို့အစိုးရကပြီးခဲ့တဲ့စက်တင်ဘာလ6ရက်အင်္ဂါနေ့မှာကြေညာလိုက်ပါတယ်။လူ့အခွင့်အရေးချုပ်ဖောက်မှုတွေဆူဆူဝါးဝါးအဆင့်မှာရှိနေတဲ့မြန်မာနိုင်ငံအတွက်အခုလိုမျိုးလူ့အခွင့်အရေးခြေနေတွေတိုးတက်လာအောင်ကော်မရှင်တရက်ဖွဲ့စည်းပြီးလှုပ်ဆောင်မယ်လို့ပြောလိုက်တာကိုကြိုဆိုပေမဲ့ဘလောက်ထိလုပ်နိုင်မလဲဆိုတော့စောင့်ကြည့်ဖို့လိုတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောပါတယ်။လူ့အခွင့်အရေးချုပ်ဖောက်မှုတွေအများကြီးတဲကတရားဥပဒေစိုးမိုးရေးကိစ္စဟာအရေးတကြီးအဆင့်မှာကိုရှိနေတယ်လို့ NLD ပါတီရဲ့ပြောခွင့်ရသူဦးညာဝင်းကပြောပါတယ်
။ကျွန်တော်တို့အခုလိုလူ့အခွင့်အရေးကော်မရှင်ပေါ်မှာတကယ်လုပ်နိုင်မယ်ဆိုတဲ့သဘောပြောတာကိုကျွန်တော်ကြိုဆိုပါတယ်။ဒါပေမဲ့တကယ်တမ်းဖြစ်လာဖို့တော့ကျွန်တော်တို့လေ့လာစောင့်ကြည့်ဖို့လိုအောင်မယ်လို့ယူဆပါတယ်။အဲ့ဒီလိုလွတ်လပ်တဲ့ပုဂ္ဂိုလ်များနဲ့ဖွဲ့ထားတဲ့ကော်မရှင်ကလွတ်လပ်စွာဆောင်ရွက်နိုင်ခွင့်ရရှိဖို့လိုတယ်ကျွန်တော်တို့အဲ့ဒါကိုပြောလင့်နေပါကျွန်တော်တို့သတိထားတော့စောင့်ကြည့်ရမယ်လေတရားဥပဒေစိုးမိုးရေးကကျွန်တော်တို့မရှိသေးဘူးတရားဥပဒေစိုးမိုးရေးကလည်းလူ့အခွင့်အရေးမှာပါတယ်လူ့အခွင့်အရေးနဲ့ပတ်သက်ရင်အရေးအကြီးဆုံးကတော့တရားဥပဒေစိုးမိုးမှုရှိဖို့ပါပဲ
လူ့အခွင့်အရေးကော်မရှင်ပေါ် NLD ပါတီရဲ့သဘောထားတွေကိုတော့ဥညာဝင်းပြောပြခဲ့တာပါရှင်ဒီလိုအချက်တွေအပြင်အစိုးရအဖွဲ့အစည်းကလုပ်ငန်းတွေအတွင်းနဲ့စစ်တပ်တွေအတွင်းကလူ့အခွင့်အရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့လည်းဒီကော်မရှင်ဟာတကယ်တမ်းလွတ်လွတ်လပ်လပ်စုံစမ်းတင်ပြနိုင်မှာမလားလို့လည်းပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPP အဖွဲ့ကဦးရဲတောင်ကဆိုပါတယ
်ကော်မရှင်တရားပေါ်လာတယ်ပြီးတော့အငိမ့်စားအစာမကြီးများနဲ့ဖွဲ့စည်းလိုက်တဲ့ကော်မရှင်ပေါ်လာတာပေါ်မှာတော့ကောင်းတယ်လို့ပြောချင်ပါတယ်ဒါပေမဲ့အစိုးရနဲ့ပတ်သက်တဲ့ဒီလိုကိစ္စတွေကိုလွတ်လွတ်လပ်လပ်စုံစမ်းနိုင်မလားစစ်ဆေးနိုင်မလားဒီစုံစမ်းစစ်ဆေးမှုအပေါ်မှာကဘယ်လောက်ထိအရေးယူရှိမလဲဆိုတဲ့ကိစ္စတွေကမေးစရာတွေတပုံတစ်ကောင်းကြီးရှိပါတယ်စုံစမ်းစစ်ဆေးပြီးတော့လုပ်ပိုင်ခွင့်တွေရှိမယ်အရေးယူပိုင်ခွင့်တွေရှိမယ်ဆိုတာတော့အငယ်တို့အများကြီးသံသယရှိတယ်စောင်းလဲစောင့်ကြည့်ဖို့လိုတယ်
မြန်မာနိုင်ငံအတွင်းတိုင်းရင်းသားဒေသတွေမှာလက်ရှိဖြစ်နေတဲ့ထိုးစစ်တွေကြောင့်ဒေသခံတွေမှာကြုံနေရတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဒီကော်မရှင်ဟာဘလို့ခြေလှမ်းတွေနဲ့စုံစမ်းပြီးတော့ဘလောက်ထိလုပ်နိုင်မလဲဆိုတာစောင့်ကြည့်ပြီးဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်တွေကိုတုံ့တက်ချင်တယ်လို့ကြားဖြူပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကဦးဆိုင်မောင်တင်ကပြောပါရယ်အထူးသဖြင့်တော့လက်ရှိတိုင်းရင်းသားဒေသတွေအတွင်းစစ်တပ်ကလုပ်နေတဲ့ထိုးစစ်တွေရပ်ဆိုင်းမှုနဲ့တိုက်ပွဲတွေအတွက်ဒေသခံတွေကိုဒီပေါ်တာတွေအဖြစ်ခေါ်ယူနေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဟာအတော်ကိုစိုးရိမ်စရာအဆင့်မှာရှိနေတယ်လို့ပြောပါတယ်
။အဲ့ဒီတိုင်းသားဒေသမှာဟိုပါပေါ့နော်ကျွန်တော်နဲ့နီးစပ်ဆုံးကိုပြောရမှာဆိုရှင်တမ္မာတက်နယ်မြေမှာဖြစ်တဲ့ SSA မြောက်ပိုင်းပေါ့နော်အဲ့ဒီထိုးစစ်တွေရပ်ဖို့တော့ပထမဆုံးအနေနဲ့လိုအပ်နိုင်မယ်လို့ခင်ပါလား။လောလောလတ်လတ်ဒီတပတ်တွဲမှာဖြစ်သွားတဲ့ကိစ္စလေးတစ်ခုပေါ့နော်လေထဲမှာသွားပြီးတော့ဟိုပါပေါ့နော်မျောစာကျွေးနေတဲ့လေထဲမှာတယောက်အပါဝယ်ပေါ့နော်ခုနှစ်ယောက်ဆွဲခံရတာကြေးတိမြို့နယ်မှာပါ။ပေါ်တာဆွဲခံရတယ်ပေါ်တဲ့ဆွဲခံရတော့ကျွန်တော်တို့ကြားဖြူပါတီကနေပြီးတော့သွားပြီးတော့ဟိုကလှုပ်ရပါတယ်အာမခံပေးရပါတယ်။အဲဒီကော်မတီရင်းနေတော့တော်တော်လေးတော့ကြိုးစားမှာမှာ။ဘာကြောင့်ဆိုတော့ကျွန်တော်တို့ကအဲဒီတိုင်းရင်းသားတွေကဟိုနော်ဝေးလံခေါင်ပြားတဲ့ဒေတာတွေမှာရှိနေတဲ့ခါကျတော့ဒါဒီအဲဒီကော်မရှင်နေတဲ့ကသွားပြီးတော့နော်ကွဲစီးပြီးတော့တရားလေးကိုဟိုပေါ်စစ်စစ်ရမှာပေါ့နော်။အဲတို့တက်တော့ခက်တော့ခက်ခဲလိမ့်မယ်လို့ထင်ပါတာ။တို့လုံနိုင်တဲ့တိုင်းတော်ပေါ်မှာမူတည်ပြီးမှကျွန်တော်ဆုံးဖြတ်ချက်ချရမှာပေါ့နော်
။ကြားဖြူပါတီကဦးဆိုင်မောင်တင်ပါရှင်အမျိုးသားလူ့ခွင့်ရေးကော်မရှင်တရက်ပေါ်လာတာကိုကြိုဆိုပေမဲ့သတိနဲ့စောင့်ကြည့်ရမယ်လို့အခုလိုနိုင်ငံရေးပါတီနဲ့တိုင်းရင်းသားအဖွဲ့တွေကဆိုပေမဲ့ဒီအဖွဲ့ဟာလူ့အခွင့်အရေးလုပ်ငန်းတွေကိုကြဲကြဲပြင်းပြင်းနဲ့လွတ်လွတ်လပ်လပ်တီးခြားလှုပ်ဆောင်နိုင်မှာဖြစ်ပြီးတော့အခြေအနေတွေကိုဒီသမရအထီးတိုက်ရိုက်တင်ပြနိုင်ခွင့်ရှိတဲ့အဖွဲ့ဖြစ်တယ်လို့သမရအကြံပေးအဖွဲ့ကအဖွဲ့ဝင်တူဖြစ်တဲ့ဦးနေစင်လက်ကပြောပါတယ်
ဒီတော့ကတော့ဗျပြည်ထရေးဝန်ကြီးဌာနနေပြီးတော့ဒီလိုကော်မတီတစ်ခုရှိတယ်ပေါ့နော်အခုကကြတော့ကျွန်တော် national level ဖြစ်သွားတယ်ဗျနော်ဘယ်ဝန်ကြီးဌာနရဲ့အောက်မှာသွားမရှိဘူးဗျဆိုလိုချင်တာကဝန်ကြီးဌာနတစ်ခုခုသို့မဟုတ်အစိုးရအဖွဲ့အစည်းတစ်ခုခုရဲ့ဩဇာတက်ရောက်မှုပေါ့ဗျအဲ့ဒါတူစီမှာမရှိဘူးဗျ true ဝန်ကြီးဌာနတစ်ခုခုကနေပြီးမသွားဘဲနဲ့ဗျသမရောက်သွားတိုက်တင်ပြနိုင်တဲ့အခွင့်အရေးတွေသူ့မှာရှိတယ်ဗျအကြမ်းင်းပြောရင်တော့တော်တော်ကြာကြာပြည်ပြန်လုပ်မှာပါဆိုတော့ကျွန်တော်နိုင်ငံမှာလည်းမရှိဘူးမဟုတ်ပါဘူးရှိပါတယ်တတိယနိုင်ငံကတော့ဗျာဟိုလား develop ဖြစ်တဲ့နိုင်ငံတွေတော့နည်းနည်းတော့ပိုနိုင်တာပေါ့
Tagara Tamara Tambi Puega Puin to Pite Unizin Lapashin, Yamanang and Luque, Chini Rena Padalo, Kula Tamka, Yamanang and Sayan Luque, Tukosle, Mr. Thomak Uhe Cantanagale. You man and gamma, look where you chop a mure, shim, she, kula, the magaga, so zambo, com, shintia, poesie, gole, so butara, pia, parish, eh?